ိုင်းနိုင်ငံဟာလူထုချင်းစီအတွက်တရားဥပဒေအပြင်ပဖမ်းဆီးချုပ်နှောင်ဖျောက်ဖျက်ပြစ်ဒဏ်တွေပြန်ပေးဆွဲတာခံရမဲ့အန္တရာယ်တွေကနေအကာအကွယ်ပေးတဲ့နီလန်းအသစ်တွေပါရှိမဲ့ကုလသမဂ္ဂပြည်ညာတစ်ခုကိုအတည်ပြုနိုင်ဖို့စီစဉ်နေပါတယ်။ဇွန်လ17ရက်နေ့နောက်ဆုံးထားပြီးသဘောတူညီဖို့ရည်မှန်းထားတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုဖြေကြားပါတယ်။မကြာသေးခင်နှစ်တည်းအတွင်းလူခွင့်ရေးမှတ်တမ်းညံဖျင်းခဲ့တဲ့ထိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ကောင်စီမှဒီနှစ်နှောင်းပိုင်းနဲ့နေရာရဖို့ကြိုးပမ်းနေရမှာဒီချက်ကအထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းထိုင်းလူခွင့်ရေးသမားတွေကဆိုပါတယ်။ထိုင်းနိုင်ငံဟာ2012ခုနှစ်ကတည်းကအတင်းအဓမ္မဖမ်းဆီးဖျောက်ဖျက်ခံရမဲ့အရေးကနေလူသားအလို့ကာဝယ်ပေးတဲ့နိုင်ငံတကာ Brain Union Convention ဖြစ်တဲ့ ICPPED ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်တွေ့ကျင့်သုံးမှုအတွက်ကိုတော့တရားဝင်အတည်ပြုထားပါဘူး။ထိုင်းနိုင်ငံမှာအဓမ္မဖမ်းဆီးချုပ်နှောင်ဖျောက်ဖျက်ခံရမှုတွေကသမိုင်းကြောင်းနဲ့ချီကာလကြာရှည်ဖြစ်နေကြပါ1980ခုနှစ်ကနေ2023ခုနှစ်တွင်အလားတူအမှုပေါင်း93ခုဖြစ်ခဲ့ပြီးအဲ့ဒီထဲက89ခုဟာအခုအချိန်ထိမဖြေရှင်းနိုင်သေးကြောင်းကုလသမဂ္ဂအလုပ်အဖွဲ့တစ်ခုကထုတ်ပြန်ထားပါတယ်ညာ။